အင်္ဂလန်မှာကျင်းပနေတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံကြီးဆေးဘင်ထိပ်သီးညီလာခံမှာတက်ရောက်နေတဲ့ကမ္ဘာခေါင်းဆောင်တွေကကမ္ဘာမှာနောက်ထပ်ကပ်ပြေးရောဂါတွေဖြစ်လာရင်ပထမဆုံးရက်တရာအတွင်းတိုက်ဖြတ်ရေးကာဗစ်ဘေးကျင်းညာချက်ကိုဂရိပြုကြမယ်လို့ခန့်မှန်းထားပါတယ်။အင်္ဂလန်အနောက်တောင်ပိုင်းကအပန်းဖြေရွာကာဗစ်ဘေးမှာကြီးဆေးဘင်ထိပ်သီးညီလာခံကိုစနေနေ့မှာဒုတိယမြောက် COVID-19 ဆိုးဆိုးရွားရွားဖြစ်နေတဲ့အိန္ဒိယကိုလည်းဖိတ်ကြားထားတာပါ။ဒါပေမဲ့လည်းCOVID-19ဖြစ်ပွားမှုကဆိုးနေတာကြောင့်အိန္ဒိယကိုယ်စားလှယ်အဖွဲ့ကအစည်းအဝေးကိုလူကိုယ်တိုင်မတက်ပါဘူး။အိန္ဒိယမှာပြီးခဲ့တဲ့ 24日အတွင်းCOVID-19လူနာသစ်13,338ဖြစ်ရပ်ပေါင်း80အတွင်းနေ့စဉ်ကူးစက်မှုအနည်းဆုံးဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကစနေနေ့မှပြောပါတယ်။ ရုရှားမှာနေစဉ်ကူးစက်မှုတဲ့13,905ရာကျော်ရှိကြောင်းစနေနေ့မှာထုတ်ပြန်ခဲ့ပြီးတောက်ချာနေကကြီးညာတဲ့အရေအတွက်ထက်1000ကျော်ဒေါ်လာဖြစ်ပါတယ်။ရုရှားပစ်ဂျင်ဂျီရီမေမီပရတိချ်ကေပေါ်ထရီဒီရင်ပါအတွင်းအလောက်က14ခွဲလောက်ပိုများလာပါတယ်တဲ့ကိုဗစ်19ကူးစက်မှုကိုကြိုတင်ကာကွယ်ရေးလုပ်ဖို့လူလူကြားထိတွေ့မှုလျှော့ဖို့အရေးကြီးတယ်လို့မော်စကိုမြို့တော်ကအရေးပေါ်စည်းကမ်းဆရာဝန်ကြီးကပြ ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့